ကံဒေသမှာရှိတဲ့အကြောင်းကြီးညီမဖခင်နာမှာဟိုတယ်ကြီးစောက်ဖို့လုပ်နေတာမြေတူးနေရာနဲ့ပတ်သက်ပြီးကန့်ကွက်ထားတာတွေ့ရတယ်ရှင်အဲ့တော့အဲ့ဒီနေရာကဒီရှေးဟောင်းယဉ်ကျေးမှုအတွက်ဆိုရင်ဘလောက်အရေးပါတဲ့နေရာမျိုးဖြစ်မလဲရှင
်အခုဟိုတယ်စီမံကိန်းချပေးတဲ့နေရာကကျွန်တော် Asian Monument Zone ပေါ့နော်အဲ့ zone ထဲမှာပါနေပါတယ်မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့1998ကထုတ်ပြန်တဲ့ရှေးဟောင်းမွေနေရာဒေသများကာဝယ်ထိန်းသိမ်းဥပဒေမှာဆိုရင်အဲ့ဥပဒေအရချောင်းနယ်မြေကိုမျိုးစားသတ်မှတ်လိုက်တဲ့ခါကျဟိုတယ်စီမံကိန်းစောက်တဲ့နေရာကကျွန်တော်တို့ Asian Monument ဆိုတဲ့ MZ ပေါ့ကျွန်တော်တို့ခေါ်တာနော်အဲ့ဒီဇုံထဲမှာပါနေတယ် MZ ဆိုတာကျွန်တော်တို့ကရှေးဟောင်းအဆောက်အုံတရှိရဇုံဖြစ်တဲ့တည်းသူကအဲ့အဆောက်အုံနဲ့ပတ်သက်တဲ့နေရာရှေးဟောင်းထောက်ထားရကျွန်တော်တို့ရှာဖွေဖို့လိုအပ်သေးတယ်ဆိုတဲ့အထိတ်အမြဲပေါ့နော်အဲ့အတွက်ကျွန်တော်တို့ကဒီဇုံကိုအဲ့လို MZ ထဲကိုထည့်ထားတယ်ထည့်လိုက်တဲ့ဇုံကိုတော့ကျွန်တော်ရှေးဟောင်းသူတွေများထောက်ထားတဲ့အရေးကြီးနိုင်တဲ့ထောက်ထားရရှိတယ်လို့ယူဆတဲ့အတွက် MZ ထဲကိုထည့်ထားတာပါအ
ဲ့ဒီနေရာမျိုးမှာဆိုလို့ရှိရင်ပေါ့တမိုင်းအတွက်ဘလောက်အရေးပါတဲ့ထောက်ထားမျိုးတွေရှာတွေ့နိုင်မယ်လို့ရောဆရာတို့လိုသိထားလဲရှင
်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ရှေးဟောင်းသူတွေများရဲ့သဘောအရကျွန်တော်တို့ကမြေအောက်ကရှိတဲ့ထောက်ထားကိုကျွန်တော်တို့ကဘာမှမသိရသေးဘူးလားဘာရှိမှမသိရသေးဘူးမသိရသေးတဲ့အနေအထားမှာကျွန်တော်တို့ကဘာလုပ်ရလဲဆိုတော့မြေပေါ်မှာပေါ်ထားတဲ့ရှေးဟောင်းတိုင်းနဲ့မြေပုံတွေစက်တလိုက်မြေပုံတွေကြည့်ပြီးဘယ်နေရာတော့ဒီမြုပ်ကင်းမြုပ်ရဲ့အနေနဲ့အရေးပါနိုင်တယ်ဆိုရဲအထောက်အထားကိုကျွန်တော်တို့က potential ပေါ့နော်ရှင်းနိုင်ရရှိတဲ့ရှေးအောင် site ကိုကျွန်တော်တို့ကသတ်မှတ်ရတာမျိုးရှိတယ်နောက်တစ်ခုကဒီ hotel စီမံကိန်းလုပ်တဲ့နေရာဒီတောက်စကားမြို့ဟောင်းနဲ့မလုပ်ကင်းဘူးတောက်စကားမြို့ဟောင်းနေရာပေါ့နော်တောက်စကားမြို့ဟောင်းကဘာထူးကြလဲဆိုတော့ပုဂံမှာကျွန်တော်ပုဂံကိုအများဆုံးပြောရဲ1773ပေါ့နော်စက်တစ်ကစားပြီးအဲ့တော့ store တဲ့အထောက်အထားကိုကျွန်တော်တို့က legend tree မှာရှိတယ်ရှောင်းသူများထောက်ထားနေတယ်ဆိုအဲတော့ရာမျိုးဟောင်းမှာအနေချင်းတွေ့တယ်ပေါ့နော်တွေ့တော့တကယ်တမ်းအသေးစိတ်ကျွန်တော်တို့လုံနိုင်မယ်ဆိုရင်တော့အဲ့နေရာမှာတူးတာပေါ်တာမျိုးလုပ်ရင်တော့ထွက်လာနိုင်လို့ယူဆရလို့ကျွန်တော်တို့ကထိန်းထားတဲ့သဘောပေါ့
ဒီလိုနေရာမျိုးမှာဟိုတယ်လိုအဆောက်အုံတွေစောက်တာဟာရေကျင်းမှုအမွေကာကွယ်ထိန်းသိမ်းရေးဥပဒေနဲ့ဆိုရင်ဘယ်အချက်တွေနဲ့တွားပြီးတော့ကိုညှိနေမလဲရှင
်ဘယ်အချက်နဲ့ညှိလဲဆိုတော့ချေအောင်ကထုတ်တာတော့ Monumental Zone ထဲမှာဘာမှမစောက်ရဘူးကပုံမှန်19မှာမသိပါရဲ့ဗျချေအောင်အခုလက်ရှိ68ဥပဒေကပုံမှန်19မှာပါတယ
်အခုပေါ့နော် Foundation မြေတူးနေတဲ့ဟိုတယ်ကချေအောင်သူတေသနာဦးစီးဌာနကလည်းခွင့်ပြုမထားဘူးလို့လည်းကြားရတယ်နောက်တစ်ခုကဟိုဆရာပြောတယ်ဥပဒေနဲ့လည်းညှိနေတယ်လို့ဆိုတဲ့အခါကျတော့အဲ့ဒီဟိုတယ်ကိုဘာကြောင့်စောက်ခွင့်ရနေတယ်လို့ထင်လဲရှင
်အဓိကတော့ရှင်းပါတယ်ဗျသူကရှေးအောင်ဥပဒေအရဒီ monument zone ထဲမှာဘာမှမဆောက်ရဘူးဆောက်မယ်ဆိုရင်ရှေးအောင်သူတေသနာဦးစီးဌာနရဲ့ခွင့်ပြုချက်ယူရမယ်ဒါကဥပဒေအရဟု
တ်ကဲ
့အဲ့ဒီတော့သူတို့ကအခုမှဝန်ဝင်တဲ့တိုင်းရဲ့ခွင့်ပြုချက်ရပြီးစောက်ဆောက်တာမဟုတ်ဘူးလွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကသင်တယ်ရှေးအောင်ကဒီနေရာမဖြစ်တင်ဘူးလို့ကန့်ကွက်တယ်ဆောက်မပေးဘူးပေါ့ဆောက်လို့ခွင့်ချမပေးဘူးထောက်ခံချက်ချမပေးပဲနဲ့အဲ့ဒါကိုသူတို့ကပြဿနာပါလဲဆိုတော့ဟိုတယ်ဆောက်လို့ခွင့်ရပုံမှန်ဆိုရင်ဟိုတယ်ကြီးကိုတင်ရတယ
်တက
ယ်တော့ဟိုတယ်ကြီးမှာမန်လေးမှာကိုင်းတော့စီမံဘဏ္ဍာဝန်ကြီးကကိုင်းတော့တယ်အခုထုတ်တာလဲစီမံဘဏ္ဍာဝန်ကြီးကအမိန်နဲ့လုံလုံလုံအနေနဲ့မညီကန့်ကွက်ရမရှိဘူးလို့ပြောတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ပြောရရင်တော့တိုင်းနေတိုင်းဆိုအဖွဲ့ဟာဝန်ကြီးကသက်ဆိုင်ရာတာဝန်ရှိတဲ့ဝန်ကြီးကထုတ်ပြန်တယ်ထုတ်ပြန်တဲ့ဟာကိုခရကဒါဆောက်လို့ခွင့်ပေးတာရှင်းအောင်ဆောက်လို့ခွင့်ပေးရမှာခရကဒီညောင်ဦးခံခရကဆောက်လို့ခွင့်ပေးတယ်လို့ပဲကျွန်တော်တို့ကယူဆတယ်ပေါ့နော
်ဟုတ်ကဲ့ရှင်ဒီလိုမျိုးရှင်းအောင်ယဉ်ကျေးမှုနေရာမျိုးမှာဒီလိုမျိုးခွင့်ပြုချက်ပေးလိုက်တဲ့အပေါ်မှာဘယ်လိုများဗားရီများပြောတာပြောကြရရှိမလဲ
ကျွန်တော်တို့အတင်းကဒီဟိုတယ်ကိစ္စတင်မဟုတ်ဘူးပေါ့နော်အဲ့ရှေ့မှာပကံမှာလူလုံကုန်းနေပေါ့လူလုံကုန်းနေကကျွန်တော်တို့ကစပြီးကန့်ကွက်တာပေါ့နော်အဲ့တော့လူလုံကုန်းရှိတယ်အဲ့ရှေ့မှာအာနန္ဒဖျားရှေ့မှာပုံဝေဒီလန်ခင်းတာအဲ့ဒါလည်း holy တကြော်ကြော်ပေါ့နော်အဲ့တော့အဲ့စီမံချက်ဒီအားလုံးကရှင်းအောင်လုပ်တာမဟုတ်ဘူးခရကလုပ
်ခရ
ကဘယ်ဟာလုပ်လဲဆိုတော့ပကံမွေနေ့စီမံခန့်ခွဲကော်မတီဆိုတာရှိတယ်အဲ့အဖွဲ့ဌာနပေါင်းစုံဖွဲ့ပေမဲ့မန္တလေးတိုင်းဒေသကြီးဆိုတာအဖွဲ့ရဲ့ဝန်ကြီးချုပ်ကသူကဥက္ကဋ္ဌဒါကမန္တလေးတိုင်းဒေသကြီးဆိုတာအဖွဲ့ကလုပ်တဲ့စီမံခန့်ခွဲပြီးလုပ်တဲ့လုပ်ငန်းတွေဖြစ်တဲ့အတွက်ဟိုမန္တလေးတိုင်းဒေသကြီးဆိုတာဘုကျွန်တော်တို့အနေနဲ့ပြောချင်တာကတော့ဒီစီမံခန့်ခွဲကော်မတီမှာသုံးဖြတ်ချက်ချရင်အခုမြန်မာနိုင်ငံမှာတည်သေးဥပဒေဖြစ်တဲ့ရင်းချင်းမှုမွေနေ့ထင်းပြီးဥပဒေတွေကိုပြန်ဖတ်ပြီးဒေတာဖတ်ကြည့်ပြီးတော့နိုင်တာပါဒါဥပဒေအစီအုံနောက်တစ်ခုကအမွေနေ့ထင်းသိမ်းရေးကိစ္စအခုချိန်မှာပကံအရေးကြီးနေကဘာမွေနေ့တင်ထားတဲ့အတွက်မကြာခင်မှာ22နိုင်ငံလားဆင့်မဲ့တို့ရှင်းအောင်သူတေသနာလုပ်ငန်းနေပတ်သက်လို့နိုင်ငံကစနေစံညိုးနေနဲ့တင့်ဝတ်တွေနဲ့ညီမညီကိုတင်ညာရှင်တွေရဲ့အကြံဉာဏ်ကိုယူပြီးတော့မှ decision တွေကိုချပါလို့ကျွန်တော်တို့ကတော့အကြံပေးနေတယ်ဗျ။ပြီးရင်အဲဒီ hotel ကိစ္စကိုပဲပြောရရင်တော့ဒီအခုလက်ရှိတိုးရနဲ့ဒီပါတီပိုင်းမှာအကြီးပိုင်းလူရဲ့ဒီပိုင်းပုံကိုတယောက်ရဲ့သားသမီးတယောက်ကကိုဒုံအတွင်းမှာ hotel တစ်ခုပိုင်ထားတယ်ပေါ့။အဲဒီ hotel ပိုင်ဖို့အတွက်ကိုဥမာလုပ်တယ်ပေါ့နော်။ကြိုးပမ်းမှုတွေရှိတယ်ဆိုရဲအနေထားမျိုးကြီးကြားတယ်။ဘာလို့လဲကျွန်တော်တို့အစားကြီးနောင်နောင်ဆိုလိုပဲပေါ့နော်။အခုလို့လုံးလို့ရတယ်ဆိုရင်ဆက်လုံနေဦးမယ်ဆိုရင်တော့ပကံအတွက်ကအကုသို့ကြီးရပေါ့နော်
။ဟုတ်ကဲ့ပါဆရာအခုလို့ဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။